စစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့အာဏာသိမ်းခဲ့ပြီးတဲ့နောက်မှာနိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကဖြိုခွဲဖမ်းဆီးခဲ့တဲ့အထက်အသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။ဖမ်းဆီးခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်မြန်မာတနိုင်ငံလုံးမှာယာကနန်းရှိနေပြီးကလေးငယ်ဆိုင်ရာဥပဒေအခွင့်အရေးတွေကိုဆုံးရှုံးနေတယ်လို့ကလေးတွေရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတဦးကအခုလိုပြောပါတယ
်။ဥပဒေအခွင့်အရေးဆုံးရှုံးတာစဖမ်းခဲ့တဲ့ဆုံးရှုံးတယ်လို့ကျွန်တော်ပြောရမှာလို့ဖြစ်နေ။ဟိုဘာဖြစ်လို့လဲဆိုကလေးတွေဖမ်းတဲ့ခါကျရင်လက်ထိတ်မခက်ရအောင်ပြင်မရိုက်နိုင်ရအောင်တော့ပြင်ဘာကြောင့်သူတို့ဖမ်းတယ်ဆိုတော့ရှင်းပြမှာကလစ်သူငယ်ခွင့်ဉာဏ်ဆိုင်ဥပဒေ2019မှာအသိလင်းရှိပြီးတဲ့ကိစ္စရဲကဘလို့ဖမ်းရမယ်ဆိုရဆာပါတယ်ပြင်ခါရအဲ့မှာနေဆာဖမ်းတဲ့ကလေးကဟိုဟာနှိမ့်ဆက်ပြီးတော့ညှဉ်းပန်းခံရတာကလေးတွေကတော့ထုတ်ထောင်းခံရတဲ့ဟာညှိနှိုးဆုံးတော့အဲဆာဖမ်းကလေးကပြင်ခါကျနေပန်းနဲ့အသက်စီစီရမယ်ရောက်တာနဲ့သူကအသက်စီစီရမယ်ရဲအနေနဲ့ဆာဖမ်းဆန်တဲ့ကိုသူတို့ကကလေးတွေနဲ့ပတ်သက်တဲ့ဆာဖမ်းဆန်တဲ့ကိုစီစီရမယ်မရှိရင်သက်ဆိုင်တဲ့မိသားတွေကိုကျွန်တော်တို့ပြန်ပြီးတော့မေးမြန်းမယ်ပြင်အញ្ញံဆုံးသူကဖြစ်နိုင်ရင်မိဘတွေကိုចောင်းကြရမယ်ပုတ်သေးသူတွေမိဘတွေဆွေမျိုးတွေကိုចောင်းကြရမယ်ချက်ချင်းဘယ်သူမှချက်ချင်းចောင်းမကြအောင်အခုလက်ရှိအခြေအနေကမိသားစုတွေကိုအသိပေးရမယ်သူဖမ်းခဲ့ရင်တော့မိသားစုချက်ချင်းသိပေးရမယ်ကိစ္စမိသားစုတွေကအသိမပေးတဲ့ပြင်မိသားစုကသာစုံစမ်းအောင်ပင်လဲရှာအောင်မသိဘူးအဲ့ဒါနံပါတ်1နံပါတ်3ကစွန့်လို့မကျွန်တော်ကတရားရုံးအញ្ញံဆုံးတင်ပို့ရမယ်ပြောတယ်တချို့ကတော့တရားရုံးမှာမတင်ပို့တယ်လို့ပြောတော့ညာလေဥပမာဖြင့်ရဲစခန်းမှာချုပ်ပိုင်ခွင့်မရှိဘူးအကျဉ်းထောင်မှာချုပ်ပိုင်ခွင့်လုံးဝမရှိဘူးဥပဒေကြောင်းရရဲစခန်းနဲ့အကျဉ်းထောင်မှာမိသည့်အကြောင်းလေးများချုပ်ခွင့်ပေးလို့မရဘူးချုပ်ပိုင်လည်းမရှိဘူးပေးလို့မရဘူးဒါမှရဲစခန်းမှာအများကြီးပဲကလေးတွေကပြီးတစ်ခါကျအကျဉ်းထောင်မှာလည်းချုပ်ခွင့်မရှိဘူးဒါတွေကအခွင့်ထိသိမ့်ဒီမှာထိသိမ့်မှာလည်းရတယ်လူမှုနယ်ဦးစီးဌာနကဟိုတင်တဲ့အကြောင်းလေးရမယ်ဒီပါစီပြန်အဲ့လိုရမယ်သူမှရိုင်းဆော့ဆော့ကြရတခုခုမှထားလို့ရမယ်ဆိုရဲနီးလန်းနေရှင်းသွားအောင်အခုအဲ့ဒါညိုးနေတာရှင်းသုံးတာငဲနေတယ်နော်အဲ့ဒါအများအဲ့အိမ်မှနေတခုနောက်ဘုတရားရင်ဆိုင်မယ်အများဆုံးကလေးမှုတွေအများဆုံးစစ်ဆေးပေးရမှာတချို့နေရာလည်းကလေးမှုတွေအများဆုံးမစစ်ဆေးပေးတဲ့ပြင်ပုံမှန်တရားစီရင်ပုံစံတိုင်းပဲဟိုဟာစစ်ဆေးနေတယ
်စစ်ကောင်စီတပ်တွေဖမ်းဆီးခဲ့သူတွေကအသက်မပြည့်သေးသူအများစုဟာရန်ကုန်မန္တလေးကဖြစ်ပြီးဗကိုးပြည်စတဲ့မြို့တွေကဖြစ်ကြပါတယ်ဖမ်းခံရတဲ့ကလေးငယ်တွေဟာအာဏာသိမ်းဆန့်ကျင်မှုတွေမှာဓာတ်ရိုက်ပါဝင်ပတ်သက်နေတာတွေလည်းရှိတယ်လို့တချို့ကကိုယ်တိုင်ပါဝင်တာမဟုတ်ပေမဲ့မိသားစုဝင်တဦးဦးပါဝင်ပတ်သက်တာကြောင့်ဖမ်းခံရသူတွေလည်းရှိပါတယ်။မိုးကုန်းမြို့မှာတော့အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေမှာပါဝင်နေဆိုပြီးဒေသခံတဦးကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးရမှာတိမ်းရှောင်နေတဲ့အတွက်အိမ်မှာကြံရစ်တဲ့အမျိုးသမီးနဲ့သမီးဖြစ်သူအသက်21နှစ်အရွယ်နဲ့အသက်4နှစ်အရွယ်ကလေးငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိပြန်လွှတ်ပေးတာမရှိသေးပါဘူး။ဒါအပြင်မြင်းကြံမြို့မှာဆိုရင်လေရင်းနှင်းရဲတအုပ်ကိုလက်နက်ကင်တစုကဂျွန်လ17ရက်နေ့ကပြစ်ခတ်တပ်ဖြတ်သွားတဲ့ဖြစ်စဉ်နဲ့ဆက်နွယ်လို့လိုက်လံဖမ်းဆီးခံရသူတွေတဲ့အသက်16နှစ်မပြည့်သေးတဲ့ကလေးငယ်တအုပ်လည်းပါဝင်ပါတယ်။သူလွတ်လာဖို့ကြိုးစားနေပေမဲ့အခုချိန်ထိမလွတ်သေးဘူးလို့ဖမ်းခံရတဲ့ကလေးရဲ့မိခင်ကအခုလိုပြောပါတယ်
။ပေါ်တနေ့ကတော့အဖြစ်ဘက်ကဘာကြီးတွေရှိရလဲ။ဒီကလေးကိုတဲ့ဟိုအာမခံနဲ့လာထုတ်လေတဲ့23ရက်နေ့က။အဲ့ဒါကျွန်တော်တို့ဘာကြီးတွေတော့မသွားကြဘူးကြောက်တော့ဘော။ကျွန်တော်ငိုရို့လို့ဆိုပြီးသူသွားတယ်။ပါရထိုင်ကြတော့သူတို့ကကြံတဲ့သူတွေပဲလာခန်းခံလဲကျမတို့ကနိုင်ငံရေးကိုအဆွမ်းအောင်လုပ်ချမှုလုပ်တယ်ပေါ့နော်ဒီကလေးကိုသူတို့ပြန်လွှတ်မပေးဘူးနှစ်ရက်နေရုံးချိန်ကြရင်တော့အမခံရမယ်မရဘူးလို့မတိကျဘူးသူကအဆောင်ကြီးလို့ပဲပြောလိုက်တာ
ရင်တိုင်းရဲ့တည်ဆုံးတာနဲ့ပတ်သက်ပြီးလက်နက်တွေရှိတဲ့ဆိုတဲ့သတင်းအရအဲ့ဒီကလေးရှိတဲ့အိမ်ကိုရှာဖွေချိန်မှာလက်နက်တွေမရှိဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပိုစတာတွေနဲ့အလံတချို့သာတွေ့ရှိခဲ့ပါတယ်။အဓိကတန်တရာရှိတဲ့ဦးလေးဖြစ်သူမမိတဲ့အတွက်ကလေးငယ်တွေကိုဖမ်းသွားပြီးသူ့ဦးလေးလာအဖမ်းခံမှလွတ်ပေးမယ်လို့တာဝန်ရှိသူတွေဘက်ကပြောခဲ့တယ်လို့မိခင်ဖြစ်သူကပြောပါတယ်။အခုလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဖမ်းဆီးခံရတာတွေနဲ့ပတ်သက်ပြီးကလေးငယ်အရေးဆောင်ရွက်နေသူတဦးကအခုလိုမှတ်ချက်ပြပါတယ
်မိုးကကဘောနော်ဒီကလေးလေးတယောက်ပေါ့သူဖခင်ကတော့ဒီကိစ္စရဲ့ကြောင့်မလို့ဟိုဟာဖြစ်သွားတယ်အခုကလေးကသူ့ကိုထုတ်ထားတယ်ဆိုတဲ့သတင်းတွေထွက်နေတာပေါ့နော်အဲ့ဒီလိုမျိုးသတင်းကိုကြားတဲ့အချိန်မှာကျွန်တော်တို့ဒီကလေးတငယ်ကောင်ဆောင်းလျှောက်ရေးကနေဒီကြည့်နေတဲ့ဒါတော်တော်ကိုတုံလုံးပို့ကောင်းပါတယ်ဘာကြောင့်ဆိုတော့အသက်ဒီ၄နှစ်ဆိုတဲ့အရွယ်ကလေးကချုံနောင်ထားရမယ့်အရွယ်မဟုတ်ပါဘူးဘလို့နည်းနဲ့ဖြစ်ချုံနောင်ထားလို့မရပါဘူးတခါကလည်းမရဘူးဘလို့နီးမှမရပါဘူးတကယ်ရင်ကျွန်တော်တို့ဒီ2019မှာပြသန်းလိုက်တဲ့အထက်ကလေးတင်ရဲ့ခွင့်ပြုဆိုင်ရာဥပဒေမှာဆိုရင်အသက်16နှစ်အောက်ကိုတော်မှကျွန်တော်တို့ဥပဒေနဲ့ထိန်းချုပ်ထားလို့မရဘူးလက်ရှိမှာကျွန်တော်တို့ဒီကလေးတင်ရဲ့များပြအထူးသဖြင့်ဟိုထိခိုက်လျက်တဲ့ကလေးများဖြစ်တဲ့ကြောင့်မလို့ကိုယ်ကိုယ်တိုင်ပြသန်းတဲ့ဥပဒေကိုကိုယ်ကိုယ်တိုင်တကယ်လိုက်နာဖို့ကလေးများကိုကာကွယ်စောင့်ရှောက်ဖို့တော့တော့မလဲတောင်းရှိတဲ့သူတွေကပေါ့နော်အများအားပြန်ပြီးတော့မှတတိချက်စီခြင်းနဲ့ပြန်ပြီးတော့မှအလေးထားခြင်းနဲ့လို့ပဲကျွန်တော်ပြောချင်ပါတယ်ဗျ
မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့ကလေးသင်ငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက် CRC ကိုလက်မှတ်ထိုးထားသလိုပြည်တွင်းမှာလည်းကလေးသင်ငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်။အခုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်တာပဲလို့ဥပဒေကြမ်းကျင်သူတွေကယူဆပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းမှာဖမ်းဆီးခံရသူ 9,200 ကျော်ရှိပြီးအဲ့ဒီထဲကမှ 221 ဦးဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖမ်းဝရံထုတ်ခံထားရတာကြောင့်ထွက်ပြေးတိမ်းရှောင်နေရသူ 1,966 ယောက်ရှိပါတယ်။အာဏာသိမ်းတာကိုစန့်ကျင်တဲ့အတွက်စစ်တပ်ကအကြမ်းဖက်ဖြိုခွင်းရမှာသေဆုံးသူ 800 ကျော်ရှိပြီးအဲ့ဒီထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့စီးရင်ဟာချက်ကားလွန်းတယ်လို့တုံ့ပြန်ထားပါတယ်ရှင်။